ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးတုံးတဲ့အထိရာဇဝမှုတွေကျူးလွန်ခဲ့တယ်လို့ယူဆနိုင်တဲ့အချက်လက်တွေတွေ့ရှိခဲ့ရကြောင်းဝါရှင်တန်ခြေဆိုင်လူ့ခွင့်ရေးဆိုင်ရာဥပဒေကြိုးဆောင်အဖွဲ့ကပြောဆိုလိုက်ပါတယ်။မြန်မာစစ်တပ်ကရိုဟင်ဂျာတွေပေါ်လူသားတွေပေါ်ကျူးလွန်တဲ့ရာဇဝမှုဆေးရာဇဝမှုနဲ့လူမျိုးတုံးတဲ့အထိဖြစ်နိုင်နယ်လို့တုံ့တက်နိုင်စရာအကြောင်းရင်းတွေတွေ့ရှိရတဲ့အကြောင်းဒုက္ခသည်တွေကိုမေးမြန်းစုံစမ်းဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတာဝန်ပေးထားတဲ့နိုင်ငံတကာဥပဒေနဲ့မူဝါဒရေးရာဖွဲ့ PILPG ရဲ့တင်းလာနေမှာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားတာပါ။ဒီဖွဲ့ရဲ့လေးလာစုံစမ်းမှုတွေအပေါ်အခြေခံပြီးစက်တင်ဘာလတည်းကအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကအစီရင်ခံစာထုတ်ပြန်ခဲ့ရမှာတော့ရင်းညာတွေကိုအစုလိုက်ပြုံးတဲ့တပြတ်မှုတွေအုပ်စုလိုက်အရမပြုချင်မှုတွေနဲ့တခြားရက်စက်တဲ့လုပ်ရက်တွေကိုမြန်မာစစ်တပ်ကအကွက်ကျကျကျူးလွန်ခဲ့တဲ့အကြောင်းဖော်ပြထားပါတယ်။အမေရိကန်လွတ်တော်ကိုယ်စားတချို့ကလည်းရင်းညာတွေပေါ်ကျူးလွန်တဲ့လူ့ခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးတုံးတပြတ်မှုမြောက်တဲ့အကြောင်းပြောနေကြပေမဲ့အမေရိကန်ဆွေရကတော့လူမျိုးစုလိုက်ရှင်းလင်းမှုဖြစ်နေတာတရားဝင်သုံးနှုန်းပြောဆိုထားပါလူမျိုးတုံးတပြတ်မှုမြောက်ကြောင်းအမေရိကန်ဆွေရကတရားဝင်သတ်မှတ်လိုက်မယ်ဆိုရင်တော့နောက်ဆက်တွဲအရေးယူဖို့တွေလည်းလိုအပ်လာနိုင်ပါတယ်။ PNLPG ဖွဲ့ရဲ့အစီရင်ခံစာကိုဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တောင်ညိုကိုမေးမြန်းပြုစုထားပြီးအမေရိကန်နိုင်ငံရဲ့ယုံကြည်ဌာနကတော့အချက်လက်စုဆောင်းမှုရည်ရွယ်တာဖြစ်တဲ့အကြောင်းပြောဆိုထားတာပါ။ပြီးခဲ့တဲ့နှစ်ထဲရခိုင်ပြည်နယ်မြောက်ပိုင်းကလူညိုရေးကိစ္စကဏ္ဍကိုစီးနှင်တက်ခိုက်ခဲ့တဲ့ ARS စင်ရအုပ်စုကိုမြန်မာလူညိုရေးတပ်ဖွဲ့ရဲ့ရှင်းလင်းရမှာရိုဟင်ဂျာတွေပေါ်လူခွင့်ရေးချူပေါက်မှုတွေစူးစူးဝါးဝါကျူးလွန်ခဲ့တဲ့အကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာတိုင်ဝမ်ကဆွဆွဲထားပါတယ်။ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမပြုလက်ခံထားတဲ့မြန်မာဆွေရကတော့နိုင်ငံတကာကဆွဆွဲနေတဲ့အစဉ်အထိလူခွင့်ရေးချူပေါက်မှုတွေမရှိတဲ့အကြောင်းငြင်းဆန်ထားပါတယ်။